တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်ဖေဖော်ဝါရီလ2ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ1925ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့ဒီနေ့တည်းမှာတော့အမေရိကန်သမ္မတကိုဆန့်ကျင်ပြလိုက်မှုရှိတယ်လို့ဆွဆွဲထားတဲ့လေးဝက်ရုံတွင်းမှတ်တမ်းကိုအများပြည်သူသိနိုင်အောင်တရားဝင်ထုတ်ပြန်သင့်မသင့်သမ္မတဒေါ်နယ်ထရန့်ဒီကနေ့လွှတ်တော်ကိုအကြောင်းကြားဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြို့နယ်ထားတဲ့နေရာတွေထပ်မံတွေ့ရှိကြောင်းသတင်းတွေနဲ့ပတ်သက်လို့နိုင်ငံတကာစိုးပူဝံမှုတွေဖတ်ပေါ်လာနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်မြောက်ပိုင်းမှာရုပ်အလောင်းတွေအစုအပြုံလိုက်ရှာတွေ့တယ်ဆိုတဲ့AP သတင်းဌာနရဲ့ဖော်ပြမှုမဟုတ်မှန်ဘူးဆိုတာစစ်ဆေးသိရှိရတယ်လို့ရခိုင်ပြည်နယ်အစိုးရကညင်းဆိုပါတယ်
။ဘူးတီတော်မြို့နယ်အုပ်ချုပ်ရေးမှူးဦးစီးပြီးတော့ကျွန်တော်အဲ့မှာမွတ်စလင်ရမီရဖတွေပါတာပေါ့ဒီနေ့သွားကြည့်ပါတယ်အနေနဲ့။သွားကြည့်တဲ့အခါမှာအဲ့ဒီမှာဘာမှမရှိပါဘူး။ခုနကတို့ပြုတ်ထားခြင်းလည်းမရှိဘူးဆိုပြီးတော့ပြောပါတ
ယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေပြောကြားသွားတာပါ။ဒီသတင်းနဲ့အတူဒေါ်အောင်ဆန်းစုကြည်နေအိမ်ကိုဓာတ်စီမီးလောင်ပလင်းနဲ့ပြစ်ခတ်တိုက်ခိုက်သူကိုဖမ်းမိထားတဲ့အကြောင်းနဲ့ဒီကနေ့ဥက္ကဋ္ဌအမှုတရားရုံးထုတ်ရာမှာဒီတရားဆွဲဆိုတဲ့မတင်ဆိုတဲ့နှစ်ဖက်ရှိလေတွေရဲ့ရှောက်လှဲချက်ကိုလာမဲ့ရုံးကြီးမှာတရားသူကြီးကဆုံးဖြတ်ဖို့ရှိတဲ့အကြောင်းတွေကိုလည်းပြည့်ပြည့်စုံတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတန်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆန့်ကျင်ပြန်လိုက်မှုရှိတယ်လို့ဆွဆွဲထားတဲ့လျှို့ဝှက်ရုံးတွင်မှတ်တမ်းကိုအများပြည်သူသိနိုင်အောင်တရားဝင်ထုတ်ပြန်သင့်မသင့်ဆုံးဖြတ်ချက်ကိုသမ္မတကဒီကနေ့လွှတ်တော်ကိုအကြောင်းကြားမယ်အကြောင်းအင်ဂျီရောတာဝန်ရှိသူတူကပြောပါတယ်။ရုံးတွင်မှတ်တမ်းကိုတီးဖြတ်ပြင်ဆင်တာတွေမဟုတ်ပဲထုတ်ပြန်မယ်အလားအလာရှိကြောင်းလည်းပြောဆိုခဲ့တာပါ။ရုံးတွင်မှတ်တမ်းကိုအများသိအောင်ထုတ်ပြန်မှုရန်နုံးမြေထောက်ခံကြောင်းလွှတ်တော်ကိုယ်စားတယောက်ကိုသမ္မတကပြောနေတဲ့ကိုလည်းမနေ့တုန်းကကြားခဲ့ရပါတယ်။ဒီမိုကရက်ပါတီကိုယ်စားတွေနဲ့လျှို့ဝှက်မှတ်တမ်းကိုဝေဖန်သူတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရဗက်လိုက်မှုတွေရှိခဲ့ကြောင်းဆွဆွဲဖို့လျှို့ဝှက်ထောက်လှမ်းရေးအချက်လက်တွေကိုစိတ်ကျက်ရွေးချယ်ပြုစုထားတဲ့မှတ်တမ်းသာဖြစ်တဲ့အကြောင်းပြောဆိုနေကြတာပါ Republican တွေရဲ့ပြောဆိုချက်တွေကိုတံပြန်နိုင်မှုအတိုက်ခံ Democrat တွေဘက်ကလည်းအခုခါလျှို့ဝှက်ရုံတွင်မှတ်တမ်းတစ်ခုကိုပြင်ဆင်နေကြပါတယ်ဒါပေမဲ့လည်း Democrat တွေရဲ့မှတ်တမ်းကိုလူသိရှင်ကြားထုတ်ပြန်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးအမေရိကန်နိုင်ငံပါတီနှစ်ခုကြားနိုင်ငံရေးအပြိုင်နေတဲ့အထက်မှာပြည်သူ့စုံစမ်းစစ်ဆေးရေးဘျူရို FBI လည်းကြားညက်နေပါတယ် FBI ကတော့ Republican တွေပြည်သူထားတဲ့ရုံးတွင်းမှတ်တမ်းမှာပြည်စုံတိကျမှုရှိမရှိပေါ်အလွန်မင်းစိုးရင်ကြောင့်ရှာရှာပါပါကြီးညာရဲ့ထုတ်ပြန်ပြောဆိုခဲ့တာပါသမ္မတ Trump ကတော့2016သမ္မတရွေးကောက်ပွဲကာလအတွင်းသူ့ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေမရှိခဲ့ကြောင်းအချိန်ငယ်ညင်းဆိုထားပါတယ်
အမေရိကန်ပြည်ထောင်စု Washington DC မှာမနေ့ကြာရာပိုင်းညကကျင်းပခဲ့တဲ့ Republican Party ရဲ့ဆောင်းရာသီညစာစာပွဲမိန့်ခွန်းအတွင်းသမ္မတ Trump က Democrat ကိုပုတ်ခတ်ပြောဆိုသွားပြီးသူအတီးပြုတ်နိုင်ခဲ့တဲ့ဥပဒေပြုရဲ့အောင်မြင်မှုတချို့ကိုဂုဏ်ယူပြောဆိုပါတယ်။ကြာရာပိုင်းနေ့အစောပိုင်းမှာလဲ West Virginia ပြည်နယ်မှာကျင်းပတဲ့ Republican Party ဝင်တို့ရဲ့ပန်းဖြေခီးစဉ်မှာလဲ Republican တွေကိုသမ္မတ Trump ကမိန့်ခွန်းပြောကြားခဲ့ပါသေးတယ်။သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်ပြချက်တွေကိုထောက်ခံကြဖို့နဲ့ရွေးကောက်ပွဲမှာ Republican တွေပို့ပြီးတော့အရွေးခံရအောင်ကူညီကြဖို့တိုက်တွန်းသွားပါတယ်။အရေးကြီးတဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမဲ့ဥပဒေအတိမပြုတ်နိုင်အောင်ဒီမိုကရက်ဘက်ကကပ်ဖြတ်ရပ်ဖြတ်လုပ်နေတယ်လို့လည်းညစာစာပွဲမှာသမ္မတ Trump ကဝေဖန်ပါတယ်။သဘောတူညီမှုရအောင်သူ့ဘက်ကလုပ်နေပေမဲ့ဒီမိုကရက်တွေဘက်ကသူ့ကိုဆန့်ကျင်ဖို့ပဲမြောက်ထိုးပင့်ကောလုပ်နေတယ်လို့လည်းပြစ်တင်သွားတာပါ။သူ့ရဲ့နိုင်ငံတော်အခြေပြမိန်ကဟာသူ့ကိုမုန်းတဲ့သတင်းဌာနတွေကချီးကျူးရတဲ့အထိအောင်မြင်မှုရခဲ့တယ်လို့လည်းပြောဆိုသွားပါတယ်။ဒါပေမဲ့မိန်ခွန်းပြောနေတဲ့အချိန်သတင်းထောက်တွေကိုကင်မရာတွေပိတ်ဖို့ညွှန်ကြားခဲ့ပြီးတော့သတင်းဆက်ယူခွင့်မပေးတဲ့အတွက်သမ္မတ Trump ရဲ့ပြောဆိုချက်အပြည့်စုံကိုထုတ်လွှင့်နိုင်ခြင်းမရှိပါဘူး။ညစာစာပွဲအကြောင်းတိုက်ရိုက်ထုတ်လွှင့်တဲ့ CSBN သတင်းဌာနရဲ့ထုတ်လွှင့်ချက်ကလည်းပြတ်တောက်သွားခဲ့ပါတယ်။သတင်းမီဒီယာတွေဟာပဲလိုက်မှုရှိပြီးတော့သူနဲ့သူ့အစိုးရအဖွဲ့အပေါ်ဆန့်ကျင်ပြောဆိုကြတယ်ဆိုပြီးသမ္မတ Trump ကအစဉ်တစိုက်ဝေဖန်ဆွဆွဲလာတာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာကိုလိုနီတဲ့စစ်သွေးကြွတွေကိုရှင်းလင်းမှုအမေရိကန်စစ်တပ်ကိုခွင့်ပြုထားကြောင်းသမ္မတအင်ဂျီရိုရဲ့ပြောဆိုချက်ပေါ်စိုးရိမ်တဲ့အကြောင်းပါကစ္စတန်ကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်။အင်ဂျီရိုရဲ့ကြီးညာချက်ကတော့သမ္မတဒေါ်နယ်ထရန့်ရဲ့တရစ်တာသမ္မတတန်းတွင်နိုင်ငံခြားမူဝါဒရေးမှာအောင်မြင်မှုမှတ်တမ်းတွေဖြင့်အင်ကာနီကသတင်းမီဒီယာတွေကိုအီးမေးကပေးပို့တဲ့ကြီးညာချက်ထဲမှာထည့်သွင်းထားတာပါအင်ဂျီရိုရဲ့ကြီးညာချက်ထဲမှာတော့တာရှတ်ဒေသနဲ့ပတ်သက်လို့အခြေအနေတစ်ခုချင်းပေါ်မူတည်ဆုံးဖြတ်မဲ့မဟာဗျူဟာအရ အာဖဂန်နဲ့ပါကစ္စတန်နိုင်ငံတွေမှာအချက်ဖက်ဝါဒီတွေခုံလုံးဝင်မရအောင်လိုအပ်တဲ့လုံခြုံရေးနဲ့အထောက်ပံ့တွေကိုစစ်တပ်ကခွင့်ပြုထားတဲ့အကြောင်းဖော်ပြထားပါတယ်။ပါကစ္စတန်ကာဝေးဝန်ကြီးကူရန်ဒက်ဂျီယာခန်ကတော့အင်ဗျူရဲ့ကြေညာချက်ပေါ်အလေးနဲ့သဘောထားကြောင်း VOA နဲ့တီးတက်မင်းမြန်ကမှပြောဆိုခဲ့တာပါ။ပါကစ္စတန်နိုင်ငံဟာအချုပ်ချာအာဏာပိုင်ဆိုင်တဲ့တိုင်းပြည်တစ်ခုဖြစ်တဲ့အတိုင်းအချုပ်ချာအာဏာကိုလေးစားလိုက်နာဖို့လိုအပ်ကြောင်းအမေရိကန်နေနဲ့ရှင်းရှင်းလင်းလင်းသိစေလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။ပါကစ္စတန်နဲ့ဆွေးနွေးတိုင်ပင်မှုတွေလုပ်ဖို့လိုအပ်ကြောင်းနဲ့အမေရိကန်ရဲ့ပြောဆိုမှုတွေကြောင့်အာဖဂန်နိုင်ငံနဲ့ငင်းချင်းရဖို့အလန့်ဝေးနိုင်ကြောင်းလည်းပါကစ္စတန်ကာဝေးဝန်ကြီးကပြောဆိုခဲ့တာပါ။ပါကစ္စတန်နဲ့အမေရိကန်နိုင်ငံတို့ကြားဆက်ဆံရေးကတော့မချရည်ငါစားလို့တိတိတသားကြာဆင်းလာနေပါတယ်။ပြီးခဲ့တဲ့လတည်းမှာလည်းပါကစ္စတန်နေနဲ့တိုင်းပြည်တွေမှာရှိနေတဲ့အချမ်းဖက်ကွန်ရက်တွေကိုရှင်းလင်းမှုခိုင်မာတဲ့ဆောင်ရွက်မှုတွေမလုံးမချင်းပါကစ္စတန်ကိုလွန်ကျော်ရေးအတွက်အမေရိကန်ကထောက်ပံ့နေတဲ့အကူအညီတွေအားလုံးနှိပါးကိုဖျက်ဆီးဖို့သမ္မတထရန့်ဆူယာကကြေညာထားပါတယ်။
ပါကစ္စတန်နိုင်ငံဟာတာလီဘန်တို့ရဲ့ဌာနချုပ်ဖြစ်တဲ့ဆိုပြီးအာဖဂန်နစ္စတန်နိုင်ငံဘက်ကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်။တပုံတွေကိုချေမှုန်းပစ်မယ်ဆိုပြီးအပြောသက်သက်လုပ်နေမဲ့အစားချက်ချင်းအရေးယူလို့ဆောင်ဖို့အာဖဂန်သမ္မတအာရှဖ်ဂန်နီကရုပ်မြင်သံကြားကနေပြောကြားတဲ့နိုင်ငံတော်မိန့်ခွန်းထဲမှာအင်းနီချင်းပါကစ္စတန်ဘက်ကတောင်းဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာလက်တလောဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုရဲ့နောက်ွယ်ကကြံစီလောက်ကိုင်းသူတွေရဲ့နာမည်စင်းကိုပါကစ္စတန်ဘက်ပေးပို့ထားပြီးဖြစ်တယ်လို့ပါကစ္စတန်ဘက်ကလက်တွေ့ကြတဲ့အရေးယူဆောင်မှုတွေလုပ်ဖို့မျှော်လင့်တယ်လို့လည်းသမ္မတဂန်နီကပြောဆိုသွားပါတယ်။တာလီဘန်တပုံတွေနဲ့မဟာမိတ်ဟန်နကီအကြမ်းဖက်အဖွဲ့ကွန်ရက်တို့ပါကစ္စတန်နိုင်ငံမှာအခြေစိုက်နေကြတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တကိုပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပယ်ချသွားပါတယ်။အာဖဂန်နိုင်ငံတွင်းကပုံခွဲတိုက်ခိုက်မှုဖြစ်ပွားစေခဲ့တဲ့လုံခြုံရေးဆိုင်ရာလျှင်ချက်တွေပေါ်အာရုံစိုက်ဖို့ကိုလည်းအာဖဂန်အစိုးရဘက်ကပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကတိုက်တွန်းသွားပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့တောက်ချန်ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံလန်ထားတဲ့နေရာတွေကိုထပ်မံတွေ့ရှိခဲ့ရကြောင်းသတင်းတွေနဲ့ပတ်သက်လို့နိုင်ငံတကာတိုင်းဝမ်ကစိုးရိမ်ပူပန်မှုတွေထွက်ပေါ်လာနေပါတယ
် We are deeply troubled by those reports of mass graves and I want to point out that these are in the northern Rakhine state
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံလန်ထားတဲ့သတင်းတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်မိကြောင်းနဲ့တွေ့ရှိခဲ့တဲ့နေရာကလည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေနေထိုင်ရနေရာတွေဖြစ်နေတာတွေ့ရကြောင်းနဲ့အခြေအနေကိုအနည်းဆောင်ကြည့်နေကြအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရကဝါရှင်တန်မှာမနေ့တုန်းကပဲဒင်းနောက်တွေကိုပြောဆိုသွားတာပါဖြစ်ဖြစ်ခရရနဲ့ပတ်သက်လို့ကဘာကြီးကတီးခွင့်ရဖို့လိုတဲ့အတွက်တီးကြလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂတွင်ရင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူချာရစ်ကလည်းအလောင်းတွေကိုအစုလိုက်ပြုံလိုက်ညှို့နှံထားတဲ့နေရာတွေထပ်မံတွေ့ရှိရတယ်လို့ဆိုတဲ့သတင်းတွေပေါ်အလွန်မင်းစိုးရင်ကြောင့်မနေ့တုန်းကပဲပြောဆိုခဲ့တာပါဒီလိုစိုးရင်စရာသတင်းတွေကြောင့်ရခိုင်ပြည်နယ်ကိုကုလသမဂ္ဂတာဝန်ရှိသူတွေဝင်ရောက်ခွင့်ရရှိရေးရလဲအရေးကြီးကြောင်းပြောဆိုသွားပါတယ်။ AP သတင်းကတော့တချို့ပြန်ပြပတ်တွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်ညှို့နှံထားတဲ့နေရာအနည်းဆုံး၅ခုကိုအတည်ပြုနိုင်ကြောင်းပြောဆိုထားတာပါ။ AP သတင်းဌာနရဲ့ဖော်ပြချက်ကတော့ရခိုင်ပြည်နယ်အစုကပြောခွင့်ရသူကမှန်မှန်ကန်ကြောင်းညှင်းဆိုခဲ့တယ်လို့သတင်းမှားတွေနဲ့ပတ်သက်လို့ဥပဒေကြောင်းအရအရေးယူကန့်တွဲသမှဖြစ်ကြောင်းလဲ VOA ကိုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်နှစ်သားစင်ယောက်ကိုမင်းမြန်းမှုတွေလက်ကင်ဖုန်းနဲ့ရကုထားတဲ့မှတ်တမ်းတွေအရအစုလိုက်ပြုံလိုက်မြုံနှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုမမမီနေအောင်အစစ်ရင်နဲ့လောင်းထားတာဒါမှမဟုတ်တနက်နဲ့ပစ်ထားတာတွေ့ရပြီးတက်ပြတ်မှုတွေဟာဘူးစီးတောင်မြို့နယ်ကုတားပြည်မှာဖြစ်ပွားခဲ့တဲ့လက္ခဏာတွေတွေ့ရကြောင်းလည်းဖော်ပြထားပါတယ်
အမေရိကန်နိုင်ငံမှာခေါ်လုံနေတဲ့အင်ဒိုနီးရှားနိုင်ငံကကိုရီးယားရွှေပြောင်းဒုက္ခသည်50ခန်းကိုနှစ်ရက်ပြန်ပို့မဲ့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်내တရားသူကြီးတို့ကနောက်တစ်ကြိမ်ပိတ်ပင်တားမြစ်လိုက်ပါတယ်။မွတ်စလင်အများစုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကိုပြန်ပို့ခံရရင်အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်ဆိုပြီးအဲ့ဒီဒုက္ခသည်တွေကပြောဆိုထားတာပါ။အင်ဒိုနီးရှားရွှေပြောင်းဒုက္ခသည်တွေရဲ့အခြေအနေကိုပြန်လည်စဉ်းစားသုံးသပ်ဖို့အချိန်လိုတယ်ဆိုပြီးပေါ့စတွန်တရားသူကြီးပက်တစ်ဆီရစ်ကကြာတာပြည်နေမှာအမိန့်ချမှတ်လိုက်တာပါ။အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေတွေအရဒုက္ခသည် ရဲ့အမှုကိုစစ်ဆေးကြားနာခြင်းမပြုရသေးခင်အချိန်မှာတော့ဒုက္ခသည်တွေနေရာပြန်ပို့ခရနိုင်တယ်လို့လည်းတရားသူကြီး Service ကပြောပါရယ် Coverseas လုပ်ငန်းစဉ်အရသူတို့ရဲ့မိခင်တိုင်းပြည်မှာနှိပ်စက်ညှဉ်းပန်းမှုခံရနိုင်တယ်ဆိုရဲဆိုရင်စိတ်ကြောင့် American နိုင်ငံမှာနေထိုင်ခွင့်ပြုမလားဆိုရဲဆုံးမြတ်ချက်စောင့်ဆိုင်နေတဲ့အချိန်အတွင်းဒုက္ခသည်တွေကိုနေရာရင်ပြန်ပို့နိုင်ပါတယ်လို့တရားသူကြီး Petty Service ကပြောပါရယ် New Hampshire မှာခေါလုံးနေကြတဲ့ Indonesia ဒုက္ခသည်တွေကိုနေထိုင်ခွင့်ပြုတဲ့အမိန့်ကိုပြစ်ခဲ့တဲ့နိုဝင်ဘာလမှာတရားသူကြီး Service ကထုတ်ပြန်ခဲ့တာပါတချို့ဒုက္ခသည်တွေကတော့ American ပြည်ထောင်စုကိုလွှင့်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကတည်းကရောက်ရှိနေကြတာဖြစ်ပါတယ်
။ကျူးဘားနိုင်ငံကကွယ်လွန်သူကွန်မြူနတီခေါင်းဆောင်ဖီဒယ်ကက်စတိုရဲ့တားအကြီးဆုံးဟာစိတ်ချဝေနာအတွက်လက်နက်ချီစစ်ကူတာခံယူခဲ့ရပြီးနောက်မနေ့တုန်းကပဲသူ့ကိုယ်သူအဆုံးစီရင်သွားခဲ့ကြောင်းနိုင်ငံပိုင်သတင်းကကြေညာပါတယ်။အသက်68နှစ်အရွယ်ဖီဒယ်ကက်စတိုတိုင်ယက်စ်ပါလတ်ထာစိတ်ချဝေနာပြင်းထန်ခံစားနေခဲ့ရကြောင်းလည်းသတင်းကဖော်ပြပါတယ်။စိတ်ချဝေနာအတွက်ဆေးရုံတင်ကုသပေးခဲ့ရပြီးနောက်ပိုင်းမှာတော့ပြင်ပလူနာဖြစ်တဲ့ဆက်လက်ကုသမှုခံယူနေခဲ့ကြောင်းလည်းပြောဆိုထားတာပါ။ပါကင်ဖြစ်သူနဲ့ရုပ်ချင်းစင်တဲ့အတွက်ဖီဒယ်အသေးစားလို့လူသိများတဲ့ကက်စတိုတိုင်ယက်စ်ပါလတ်ထာတချင်းကဆိုဗီယက်ယူနီယံမှာနျူကလ িয়ার ယူပပိရပညာကိုသင်ယူခဲ့ပြီးကျူဘားနိုင်ငံတော်အတိုင်ပင်ခံကောင်စီမှာသိပ္ပံဆိုင်ရာအကြံပေးဖြစ်နေလဲတာဝန်ယူခဲ့သူဖြစ်ပါတယ်ကျူဘားသိပ္ပံအကယ်ဒမီရဲ့ဒုက္ခဖြစ်နေလဲတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ကျူဘားနိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေမှာလည်း1980ပြည်နှစ်ကနေ1992ခုနှစ်ထိဦးဆောင်ခဲ့တာပါသူဟာဖခင်ဖြစ်သူရဲ့ပထမအိမ်တော်ပဲမတတရက်ပရလကမွေးဖွားခဲ့သူဖြစ်ပါတယ်ဖခင်ဖြစ်သူဖီဒယ်ကက်စတိုကတော့ကျူဘားအနာရှင်ဘက်တစ်စတာကို1959ခုနှစ်ကဖြုတ်ချခဲ့တဲ့တော်လှန်မှုတွေမတက်မီလူငယ်ဘဝမှာပဲထက်တန်းလွန်အတိုင်းဝန်းကမိခင်ဖြစ်သူနဲ့ပထမအိမ်တော်ကျခဲ့တာပါမိခင်ဘက်ကသူသားတော်ဆက်တဲ့ဝမ်ကွဲညီကိုတွေထဲမှာတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအဝေးရောက်ကျူဘားနိုင်ငံသားတွေကိုကူစားပြုထားတဲ့ Republican အောက်လွှတ်တော်အမတ်မာရီယိုတက်စ်ဘာလတ်အောက်လွှတ်တော်အမတ်လင်ကွန်တက်စ်ဘာလတ်တို့လည်းပါဝင်ကြပါတယ်
တရုတ်နိုင်ငံကိုတုံ့ရတာခီးစင်နဲ့ရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကနိုင်ငံကုန်သွယ်ရေးဆိုင်ရာအတားအဆီးတွေကိုဖယ်ရှားရေးတရုတ်ကောင်ဆောင်တွေနဲ့ဆွေးနွေးပြီးတော့သူ့ရဲ့တန်တမာရဲ့ခီးစင်ကိုအဆုံးသတ်လိုက်ပါပြီ။ခီးစင်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့တောက်ကြနေမှာပဲရှန်ဟိုင်းမြို့မှာကျင်းပတဲ့စီးပွားရေးညလခါမှာဝန်ကြီးချုပ်မေမင်ခွန်ပြောကြားခဲ့ပါတယ်။ဥရောပတမကဲ EU အဖွဲ့ဝင်အဖြစ်ကနေ၈နှစ်ထဲနှုတ်ထွက်တော့မယ့်အချိန်မှာပဲအာရှတိုက်ကစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတွေတိုးမြှင့်ဖို့ရွေးချယ်တဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေတရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့လည်းဝန်ကြီးချုပ်မေကြာတာပရိနေကတွေ့ဆုံခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါလေခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရုပ်အလောင်းတွေအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့နေရာ၅ခုတည်းမနည်းတွေ့ရတယ်လို့ AP သတင်းဌာနရဲ့ဖော်ပြချက်ကိုရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကညင်းဆိုလိုက်ပါတယ်။အစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ဆိုတဲ့ဂူရာပြင်ကြီးရွာကိုရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့တွားရောက်စစ်ဆေးခဲ့ပြီးဘာမှမတွေ့ရဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကဆိုပါတယ်။သတင်းအပြည့်စုံကိုတော့ VOA သတင်းတော့မမမြင့်ခိုင်ကသတင်းပေးပို့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ရုပ်အလောင်းတွေကိုနေရာ၅ခုတက်မင်းင်းမှာတွေ့ရတယ်ဆိုတာအတည်ပြုကြောင်းဖေဖော်ဝါရီ၁ရက်နေ့က AP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံးဝညှင်းဆိုလိုက်ပြီးရုပ်အလောင်းတွေအစုလိုက်အပြုံလိုက်မြုပ်နှံထားတာတွေ့ရတယ်ဆိုတဲ့ဗူဒီတောင်မြို့နယ်တဲကဂူတာပြင်ကျေးရွာကိုတွားရောက်စစ်ဆေးချိန်မှာလည်းဘာမှမတွေ့ရဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုပြောပါတယ
်။အဲ့သတင်းရလို့ကျွန်တော်တို့အမှဘူဒီတော်မျိုးနဲ့အုတ်ချွေမှုဥစည်းပြီးတော့ကျွန်တော်တို့အဲ့မှာဟိုပါပေါ့နော်အဖွဲဖွဲ့တာပေါ့နော်ဒီဟိုမျိုးနဲ့ဥပရေရာရှိတွေလက်တော့လောဘကရာရှိတွေနောက်ကမြေဆင်းရာရှိတွေနောက်ကကျွန်တော်တို့ဒီအဲ့မှာမွတ်စလင်ယမီယဖတွေပါတာပေါ့ဟိုဒီနေ့သွားကြည့်ပါလေအနေနဲ့သွားကြည့်ရင်သွားကြည့်တဲ့အခါမှာအဲ့မှာခုနကပြောတဲ့အဲ့ပြစ်တင်နေရာပုံဝန်းကျင်မှာနော်ဘာမှမရှိပါဘူးနောက်ကအဲ့ယမီယဖတွေရဲ့ပြောပြကြည့်ရတယ်အဲ့နေရာတွေမှာနော်ဘာမှဖြစ်စင်မှလည်းဖြစ်ခဲ့ခြင်းလည်းမရှိဘူးအခုနောက်ကတော့ပြုတ်ထားခြင်းလည်းမရှိဘူးဆိုပြီးတော့ပြောပါတယ်။အဲဘူတန်ကရေမီယက်ဖာမုစလင်လည်းပါပါတယ်။ရေမီယက်ဖာမုစလင်လည်း9ယောက်6ယောက်တော့ပါပါတယ်။အဲသူတို့နဲ့ကျွန်တော်သွားပြီးတော့နော်အခုသွားပြီးတော့ရှာနေမှာအခုလည်းရှိအဲ့နေရာနေပြီးတော့သတင်းပို့နေပါတယ်။အမြင်မှာဘာမှမရှိပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့လူပေါင်း2000ကျော်ကိုတွေ့ဆုံမေးမြန်းပြီးလက်ကင်ဖုန်းနဲ့မှတ်တမ်းတင်ထားတဲ့အချက်လက်တွေအရစစ်တပ်နဲ့ဒေသခံရွာသားတွေကပြီးခဲ့တဲ့နှစ်ဩဂတ်လထဲမှာတပ်ဖြတ်ခဲ့တာဖြစ်ကြောင်း AP သတင်းမှာဖော်ပြထားတာပါ။အစိုးရအပြုံလိုက်မြုပ်နှံထားမှုတွေအမှန်တကယ်မရှိဘဲမဟုတ်မမှန်သတင်းဖော်ပြချက်ဟာတိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတာမို့ဒီသတင်းကိုဖော်ပြခဲ့တဲ့ AP သတင်းဌာနကိုတရားစွဲဖို့လှုံ့ဆော်သွားမယ်လို့ဥတည်မောင်ဆွေကပြောပါရယ်
အခုလာမတိုင်ခင်ကနေခဲ့တဲ့အဲမိုးစနေရမိရဖားလေးအဲ့ဒါရင်လည်းကျွန်တော်သွားပြီးတော့စစ်တဲ့ခါမှာမဟုတ်ဘူးလို့ပြောတယ်တွေ့လည်းဘာမှမတွေ့ဘူးလက်ရှိတဲ့အနေမှာရောက်နေတယ်အခုနောက်ပြီးတော့ကျွန်တော်တို့ဒီငုံတဲ့ဘုံမှမှာတည်နေခုနောက်ပြီးတော့လွှင့်နေတဲ့ဒရင်ထားတာတွေလည်းကျွန်တော်ပြန်ပြီးတော့ရေးရဖို့ရှိပါတယ်ဘုရားဆွတ်မှာပေါ့ဗျာခုနောက်ပြီးတော့မဟုတ်ဘဲနဲ့ခုနောက်ပြီးတော့ဒီဒရင်တွေခုနောက်ပြီးတော့ဟိုလွှင့်နေတဲ့ဥစ္စာတွေကျွန်တော်တို့ကခုနောက်ပြီးတော့ဟိုသွားပြီးကြည့်တဲ့ခါမှာဒီဥစ္စာတွေဒီခုနောက်ပြီးတော့မှန်ကန်မှုမရှိဘဲနဲ့အခုနောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့ဘုံတိတ်ခါကနော်ဟိုထိလိုက်တယ်နောက်ကနိုင်ငံကလည်းပါလေမြန်မာနိုင်ငံရဲ့ခုနောက်ပြီးတော့ဒီလူခွင့်ချိုးဖောက်တဲ့ပုံစံမျိုးနဲ့ဒါမျိုးဒီဒါမျိုးဖန်တီးပြီးတော့လုပ်တဲ့လုပ်ရတဲ့ဥပဒေလို့ရှိရင်ခင်ဗျားတို့ဒီနိုင်ငံကသေးဌာနတွေကအစိုးရစားနဲ့ဒါမေးမဲလာတဲ့အစ်စ်တွေရောက်နေတော့ဒါမျိုးဖြစ်လာအောင်ဖန်တီးတဲ့နော်ဒီစပြီးတော့သတင်းတွေခုနောက်ပြီးတော့မဟုတ်မှန်သတင်းတွေရေးတဲ့အတွက်သူတို့မှသူတောင်းဝန်ယူရပါမယ်ဒီကိစ္စကို
2019ခုနှစ်စက်တင်ဘာလတုန်းကတော့မောင်တော်မြို့နယ်ရဲဘော်ကြားကြေးရွာနာမှာဟိန္ဒူဘာသာဝင်ရုပ်လောင်း28လောင်းကိုတွေ့ရှိခဲ့ပြီးဒါဟာ ARSA အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းဒင်ကြေးရွာမှာတွေ့ခဲ့တဲ့ရုပ်လောင်းတွေကတော့ဒေသခံရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းအရေးယူဆောင်ရွက်မှုတွေရှိပြီးအခုဂူရာပြင်မှာရုပ်လောင်းတွေတွေ့တယ်ဆိုတာကတော့ထင်အောင်ထင်မှားဖြစ်အောင်လုပ်တဲ့သတင်းမှားတွေဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူဦးတင်မောင်ဆွေကပြောပါတယ
်။တပ်မတော်ရေးတပ်ဖွဲ့ရောလုတ်ကင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါကျွန်တော်ဒီဥပဒေနဲ့ညီပဲဆောင်ရမယ်သူရဲ့ခြေတုံးခြေဝတ်တွေနဲ့ပဲဆောင်ရမယ်ဒီကြားထဲမှာကျွန်တော်တပ်ဖွဲ့ဝင်တွေလုတ်တာကိန်းတာမှားသွားတာတွေရှိပါတယ်ဒီဥစ္စာတွေအလုံးနဲ့ကျွန်တော်တို့ဘက်ကနေပြီးတော့ရုံးစားလို့ဒါခရီးရောက်ဆုံးလို့ဒါအရေးယူအပြစ်ပေးနေရတယ်ရှိပါတယ်။အခုနောက်ပြလို့မဟုတ်ဘဲနဲ့ခုနောက်ပြလို့ခင်ရမြင်ရကိုခုနောက်ပြလို့နော်ကျွန်တော်တို့ဒီသတင်းတွေဒီဒီဆက်ဖြစ်နေခုနောက်ပြကောလာဟာလာတွေပေါ့။ကောလာဟာလာတွေဖြစ်နေဥစ္စာတွေ။အပြောရဒီဘူကီရူမာတွေပေါ့။ဒါမျိုးတွေကျွန်တော်တို့ပြုတ်ပြီးတော့ဒီအကုန်လုံးဒါဟိုထင်အောင်ထင်မှားနဲ့ဒီဒီဟိုလုတ်တဲ့ပုံစံမျိုးတွေအဲဒါတွေတော့ကျွန်တော်နေရဒါတော့အဆုံးချပါလေ။အဲဒီဒါဒီဥစ္စာဒါ misinformation မဟုတ်ပါဘူး။ disinformation တွေဖြစ်ပါလေ။ဒီမင်းကလုတ်ကြံပြီးတော့ဒါမျိုးလုတ်နေတဲ့ဒီကိစ္စတွေကိုတော့ဒါကျွန်တော်အနေနဲ့ဒီတာဝန်ရှိတဲ့သူတွေနဲ့ဒါခုနကပြောအတရားဥပဒေကကျွန်တော်ကရာဆွေးပြီးတော့ဖြစ်ပ
ါရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့ထိထိရောက်ရောက်စုံစမ်းစစ်ဆေးမှုတွေခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂက February 10ရက်နေ့ကတိုက်တွန်းထားပါတယ်ရှင်
ဖီရီဒင်းတော့မမမြင့်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါနားဆင်ရမှာကရန်ကုန်မြို့တက္ကသိုလ်ရိပ်သာလန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့နေအိမ်ကိုမီးစာတက်ဓာတ်ဆီပလင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့သူကိုတောက်ကြဒီကနေ့မနက်ပိုင်းမှာဖမ်းဆီးလိုက်ပါတယ်။ပြစ်မှုကျွလွန်သူကိုဥပဒေအတိုင်းအရေးယူဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုထက်အောင်ခန့်ကတင်ပြပါမယ်။
ဖေဖော်ဝါရီလနေ့မနက်စောပိုင်းကရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းပေါ်မှာရှိတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နေအိမ်ကိုမိစာတက်ထားတဲ့ဓာတ်ဆီပလင်းနဲ့ပစ်ခတ်တိုက်ခတ်တဲ့သူကိုရန်ကုန်တိုင်းရဲတပ်ဖွဲ့က24နာရီအတွင်းဖမ်းဆီးမိခဲ့ပါတယ်။ပြစ်မှုကျူးလွန်တဲ့သူဟာစိတ်မနှံ့သူတူဖြစ်ပြီးတော့ဥပဒေအတိုင်းရေးယူဆောင်ရွက်သွားမယ်လို့လည်းရန်ကုန်တိုင်းရဲတပ်ဖွဲ့ကတာဝန်ရှိသူရဲမှုမြင့်ထွေးက VOA ကိုခုလိုပြောပါတယ
်။ဟုတ်ကဲ့ဥပဒေအတိုင်းဆက်လုပ်ပါမယ်ဖမ်းဆီးရေးယူထားတာမှန်ပါတယ်။လက်မရှိတာမှန်ပါတယ်မနဲ့ကဖမ်းထားတာပါကျွန်တော်လည်းရန်ကုန်မြို့လုံခြုံရေးတော်အချိန်ကြီးဟုတ်လားဆောင်ရွက်နေတာဖြစ်ပါတယ
်ပြစ်မှုကျူးလွန်သူဟာဒဂုံမြို့တဲ့မြောက်ပိုင်းမှာနေထိုင်သူဖြစ်ပြီးတော့မြဝါပလာဇာမှာလုံခြုံရေးတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတူဖြစ်ပါတယ်ပြစ်မှုကျူးလွန်သူကိုပြစ်မှုကျူးလွန်သူတွားရောက်တဲ့လမ်းကြောင်းက CCTV မှတ်တမ်းတွေကတဆင့်ချေရခံပြီးဖမ်းဆီးမိတာဖြစ်ပါတယ်ပြစ်မှုကျူးလွန်သူအိမ်ကိုတွားရောက်ရှာဖွေရမှာပါဝင်တဲ့အုပ်ချုပ်ရေးမှူးကိုတူဝါထွန်းကအခုလိုပြောပြပါတယ
်ရောက်သွားတဲ့အချိန်မှာတော့သူ့မိသားစုပဲရှိတယ်သူကတော့မရှိဘူးအကြီးအသေးကအဲ့နဲ့ကျွန်တော်လှိုးနဲ့ပြီးတော့ကျွန်တော်သူ့မိသားစုမျိုးကြီးတခါကျတော့သူ့အမေကြီးကအစ်ယောက်သားကဒီမြမပလာဇာမှာလုံခြုံရေးဝန်ထမ်းလုပ်တယ်တဲ့အခုတော့သူလုံခြုံရေးဟိုဟိုမှာရှိတယ်ပေါ့ကျွန်တော်မြမပလာဇာကိုလိုင်းပြီးတော့ဖွင့်တက်လုပ်ပြီးတော့ပြန်ဝင်တဲ့ခါမှာသူ့ကိုဘာသာတွေ့တာဗျဟိုမှာတက်တွေ့တော့တော့သူအဲ့မနက်ပိုင်းကတုံးကြည့်ထားတဲ့သင်းကြီးဥပစာကြီးသစိုးကြီးအဲ့အဲ့ဒါတွေပေါ့နောက်ကျော်ဘူးအိတ်အဲ့အဲ့ဒါလေးတွေလည်းဟိုမှာတက်တွေ့ပစ္စည်းတွေပိုင်းသူတို့ဟိုမှာတင်းပြီးတော့သူတို့ရက်ကိုသူတို့ဆက်နဲ့ပြန်ပေါက်ပြီးတော့သူတို့ဖမ်းပြီးပြီဆိုတဲ့အကြောင်းဆက်နဲ့ပို့ပြီးတော့ပိုင်ပါလေးနဲ့ပုံနေပြန်ပို့တယ်ဗျ
ပြစ်မှုကျူးလွန်သူကိုတော့ဗဟန်းမျိုးမှရဲစခန်းကရာဇသက်ကြီးပုံမှ436နဲ့အမှုဖွင့်ထားပါတယ်ပြစ်ခတ်တိုက်ခိုက်မှုကြောင့်ခြံဝင်းအတွင်းခြံဆောင်တဲအနီးကရေပိုက်မီးလောင်ကျွမ်းခဲ့ပြီးလူထိခိုက်ဒဏ်ရာရရှိတာတော့မရှိခဲ့ပါဘူးဓာတ်ဆီပလင်းနဲ့ပြစ်ပောက်မှုဖြစ်ပွားပြီးမကြခင်မှာပဲအိမ်ရှိပလက်ဖောင်းပေါ်တွာလာခွင့်ပိတ်လိုက်ပြီးလုံခြုံရေးချထားခဲ့ပါတယ်2015ခုနှစ်နှစ်စံပိုင်းကလည်းနိုင်ငံတော်တိုင်ပင်ခံရဲ့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ကိုစိတ်မနှံ့သူတူကဲနဲ့ပြစ်ပောက်ခဲ့တာကြောင့်ခြံဝင်းတကားပေါက်ကမှန်တစ်ချက်ပျက်စီးခဲ့ပါသေးတယ် အခုလိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ပြည်သူလူထုကြားမှာလုံခြုံရေးအတွက်စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။အဆိုပါဖြစ်စဉ်ဖြစ်ပွားပြီးမကြခင်မှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဥဆောင်ပြီးရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လုပ်ငန်းညှိနှိုင်းအစည်းအဝေးကျင်းပခဲ့ပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေနှိပါအထိကျဆင်းသွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Face ကကောက်ယူတဲ့လူထုသဘောထားစစ်တမ်းမှာတွေ့ရပါတယ်။ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကျတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာနေတာဟာဘာကြောင့်များပါလဲ။ယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငါးငါးငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
မနက်ဖြန်စနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာမိမိတို့ရဲ့ဖုန်းနံပါတ်တွေကိုလည်းကြိုတင်ပေးပို့ကြဖို့ထပ်ပြီးအသိပေးလိုက်ရပါတယ်အခုတခါတော့ရှင်နေဦးဦးကိုနီလှုပ်ကြံခံရမှုဒီကနေ့တရက်ဝင်နဲ့ပတ်သက်တဲ့ထူးခြားမှုတွေကိုတင်ပြခြင်းပါတယ်ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်မှာတရားရုံးထုတ်ချိန်ဦးကိုနီလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ဖမ်းဆီးတရားခံတွေကိုစွဲချက်တင်သင့်မတင်သင့်နှစ်ဖက်ရှိနေတယ်ရှောက်လဲခဲ့ကြပြီးရှေ့လာမဲ့ယုံချင်းမှာတော့တရားသူကြီးကဆုံးဖြတ်မှာဖြစ်ပါတယ်အမှုအတွက်အရေးကြီးတဲ့အချိန်ရောက်လာချိန်မှာတရားခွင်ရဲ့လုံခြုံရေးကိုအထူးတင်းကျပ်ပြီးလုံခြုံရေးစနစ်တကျဆောင်ရွက်ပေးတဲ့လို့ဥပဒေပညာရှင်တွေကအကြံပြုနေကြပါတယ်ဒီကနေ့ယုံထုတ်ချိန်လူတချို့ကတော့တရားရုံးကိုရောက်လာပြီးစင်တူစာသားတွေပါတဲ့တီရှပ်တွေကိုဝတ်ဆင်ပြီးတရားခံတွေကိုဝန်းရံခဲ့တာဟာလုံုံရေးအတွက်စိုးရိမ်စရာရှိပြီးချင်းချောက်မှုဆန်တဲ့လုပ်ရဖြစ်တယ်လို့တရားလူရှင်းနေတွေကပြောပါတယ်မတ်စုမွန်ကဆက်ပြီးတင်ပြမှာပါ
အာဏာရပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေကြံပေးရှင်းနေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရလို့တည်ဆုံသွားတာပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကဆိုတနှစ်တတိရှိသွားပြီဖြစ်ပါတယ်ဦးကိုနီကိုရန်ကုန်လေစိတ်မှာတနက်နဲ့ပြစ်ခတ်လှုပ်ကြံခဲ့တဲ့တရားခံကြည်လင်းကိုဝိုင်းဝန်းဖမ်းဆီးပေးခဲ့တဲ့တက္ကစီအငားရင်ပေါင်းကိုနေဝင်လဲတည်ဆုံခဲ့ရပါတယ်ဒီလှုပ်ကြံမှုနဲ့ပတ်သက်လို့ကြည်လင်းပါဝင်ဒီလှုပ်ကြံမှုမှာကြံရပါအဖြစ်ပူပေါင်းကြံစီသူလို့တန်တရားရှိတဲ့သူတွေကိုပါဖမ်းဆီးပြီးတော့တက်တည်80ကျော်ကိုစစ်ဆေးပြီးတရားရုံးထုတ်စစ်ဆေးလာတာဟာအကြိမ်40ကျော်သွားပြီဖြစ်ပါတယ်ဒီကနေ့တောက်ကြနေရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတရားလူပြတက်တည်တွေကိုစစ်ဆေးပြီးတဲ့နောက်တရားခံနဲ့အပေါင်းပါနောက်တရားခံလို့ယူဆတဲ့သူတွေကိုစွဲချက်တင်သင့်မတင်သင့်နှစ်ဖက်ရှိနေတွေကရှောက်လဲခဲ့ကြပါတယ်လာမယ့် February လ9ရက်နေ့ယုံကြည်မှာတော့တရားသူကြီးကဒီအမှုကိုစွဲချက်တင်သင့်မတင်သင့်ဆုံးဖြတ်နိုင်ခြင်းရှိတယ်လို့တည်ဆုံသူကိုနေဝင်းဘက်ကတရားလူရှိနေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်ကြီးဦးရောဘတ်ဆန်ကအခုလိုပြောပြပါတယ
်အခုအဆင့်ကစွဲချက်တင်သင့်မတင်သင့်အဆင့်ကိုရောက်လာတယ်ပြောမယ်ဆိုရင်အမှုတဝက်ရောက်တာပေါ့ဗျာလာမယ့်9ရက်နေ့မှာစွဲချက်နဲ့ပတ်သက်တဲ့အမိန့်တစုံတရာချမှတ်မယ်အဲ့ဒါပြီးလို့ရှိရင်ရှေ့ကိုဆက်သွားတော့မှာပေါ့အမှုကပြီးကနီးတာနေတော့ပြဿနာတွေတက်လာလေပေါ်ပြီးလို့ဒီကဦးဒီပုံမှန်စကူမှာလွတ်လပ်စွာတရားစီရင်လို့ပြောတာလေအဲ့တော့လွတ်လပ်စွာတရားစီရင်လို့လွတ်လွတ်လပ်လပ်တရားမစီနိုင်အောင်အမှုကိုမတည်ဆောက်နိုင်အောင်เนาะဒါချင်းကြောက်မှုရှိတဲ့သဘောမျိုးဖြစ်နေတယ်အဲ့တော့တရားသူကြီးရဲ့အစိုးရရှိနေတွေတော့အပြင်ရှိနေတွေနောက်ပြီးတော့တာဝန်ကျနေတဲ့ရဲတွေကိုเนาะဒါစွဲဝိုက်တော့အပြင်ချင်းကြောက်ရရောက်နေဒါကိုအချိန်မီမိုက်ရောက်တဲ့ရဲတပ်ဖွဲ့ကမထိန်းသိမ်းနိုင်ဘူးဆိုရင်နော်ရုံးရင်းစကားတွေဖြစ်ပြီးတော့တရားခံတွေလူမျိုးကလူမျိုးကြောင့်ကိုဖြစ်သွားစေနိုင်တယ
်ဒီကနေ့တရားခံတွေကိုရုံးထုတ်စစ်ဆေးချိန်မှာတော့လူ၄ဦးခန့်လောက်ကမင်းတို့ထမင်းဝအောင်စားထားဆိုတဲ့စာတမ်းပါတဲ့တူညီတီရှက်တွေကိုဝတ်ဆင်ပြီးတရားခွင်အနည်းကိုလာရောက်ခဲ့တဲ့အတွက်လုံခြုံရေးတာဝန်ယူထားတဲ့ရဲအရာရှိကတတိပေးခဲ့ပါတယ်ဒီလိုမျိုးချင်းချောက်တဲ့စကားဆန်တဲ့စာသားတွေပါတဲ့တီရှက်ကိုဝတ်ဆင်ပြီးလာရောက်ခဲ့တဲ့အပေါ်လုံခြုံရေးဟာအထူးစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့ဦးရောဘတ်ဆန်ကပြောပါတယ်
ဒီလိုတီရှက်တွေနဲ့ကမ်ပိန်းလုပ်လာတာကဥပဒေကိုမတင်မဲ့မည်သို့ကြားတယ်เนาะအဲ့ဒါကြောင့်မလို့လေးလေးလေးနဲ့စဉ်းစားပြီးတော့ရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ကြိုတင်စီမံမှုတွေပြုလုပ်တယ်စစ်စင်းနေတဲ့ယုံမှဒီလိုလုပ်တာဟာတော်တော်လေးကိုစနစ်ကျွန်သွားပြီပေါ့ဗျာပေါင်းကျွန်သွားပြီမြန်မာနိုင်ငံရဲ့တရားစီရင်ရေးကိုစိန်ခေါ်ချက်ပဲတရားဥပဒေစိုးမိုးရေးကိုပမာမကန့်ပြီလားဒါတွေကိုမြင်နေရရေးရ အဲ့ဒါရဲတပ်ဖွဲ့ကိုအကြောင်းပြပြီးအင်အားသုံးပြီးတော့ဖေချပြင်ရမယ်။လိုအပ်ပါကနော်တရားဥပဒေကြောင့်ရအရေးဥဆောင်ရရမယ်။အဲ့ဒီလိုမဟုတ်ဘူးဆိုရင်တော့ဒီမှုမှာလွတ်လွတ်လပ်လပ်စီသုံးပြနိုင်မှုအခက်အခဲတွေပေါ်လာမယ်။ဒီလူတွေရာလည်းပဲနော်ဥရီနဲ့တုံ့ပြန်ပြီးတော့ဝန်းရံကြဖို့လိုပြီးလို့ပဲကျွန်တော်ပြောချင်တယ
်။အခုလိုမျိုးအမှုကိုဆွဲချက်တင်တင်မတင်တင်ဆုံးဖြတ်တော့မယ်အရေးကြီးတဲ့အချိန်ရောက်လာတဲ့အချိန်မှာတော့လုံခြုံရေးအစီအမံထူထပ်စွာနဲ့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကတရားခွင်ကိုဒီထက်ပိုပြီးတင်းကျပ်တဲ့အထူးခုံရုံးတရားရုံးအဖြစ်အလေးနက်ထားဆောင်ရွက်သင့်ပြီလို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းအကြံပြုပါတယ်
။ခမင်းဝအောင်စားထားဆိုတဲ့ဒီချက်တွေဝတ်တာလေပေါ့နော်။သူဘာအသေးပဲနဲ့လဲကျွန်တော်ကနှစ်မျိုးစဉ်းစားနေတာ။ကြည်လင်းတို့ပဲခမင်းဝအောင်စားထားလို့ချင်းကြောက်တဲ့သဘောလားတတူတလူလည်းစဉ်းစားလို့ရတယ
်ဟုတ်ကဲ့
ခုဒါပဲတို့ရတယ်အဲ့လိုတွေဒါပြောရရင်ခုနဒါလုတ်တာတော့သိမကောင်းဘူးဗျာတုံကြီးတော့တိတဲ့တင်းတင်းကြပ်ကြပ်ဖြစ်တင်တာပေါ့နော်အဲ့လိုအထူးတရားရုံးကြီးနဲ့ဖြစ်တင်တယ်အထူးတရားရုံးဆိုတာတုံကြီးကြီးရလဲအဲ့လိုပေါ့ဗျာအများဝင်လို့မရအောင်ထောက်မှုကဆက်တာလို့ဗျာလူစုကြီးဆိုဒါမျိုးဖြစ်တင်တယ်လို့ကျွန်တော်ထင်တယ်အဲ့ဒီမှာပူတုံုံလေးမလို့တက်တည်ရဲ့လူငယ်ကြီးရှိနေတဲ့လူငယ်ကြီးလာခတ်တဲ့ဘယ်ဘက်ကတက်တည်ရဲ့ဖြစ်ဖြစ်ပေါ့နော်နောက်တစ်ခါဦးတီချန်ခန်ရဲ့လူငယ်ကြီးလည်းကျွန်တော်စိတ်ပူတယ်ဗျာဒါပြောမရဘူးလေမပြင်းထန်တဲ့လေဖြစ်တာဗျာ
ဟုတ်ကဲ့
လမ်းကျသွားပြီအဲ့အဲ့အဲ့ဒါမျိုးကမပြောနိုင်ဘူးညောနေတော့တကယ်တော့တလူမဆစ်တင်
ပြန်ကြားရေးဝန်ကြီးပါပါဝင်တဲ့နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြည်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံတကာလေဆိပ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နေ့တစ်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံရတဲ့ဥကိုနီအမှုမှာပူပေါင်းကြံစည်သူလို့ယူဆရတဲ့အောင်ဝင်းခိုင်ကတော့လွတ်မြောက်နေစေဖြစ်ပြီးတရားခံကြည်လေးနဲ့တကွာအောင်ဝင်းစော်အောင်ဝင်းထွန်ဇေယျဖြိုးတို့ကိုရာဇသက်ကြီးပုံမှလူတက်မှုပုံမှ302/1/302အနေနဲ့ဒီလူတက်မှုကိုတင်ကူးကြံရွေချက်နဲ့အားပေးကူညီမှုပုံမှ302နောက်34တို့အပြင်လက်နက်မှုပုံမှ19ကားကြီးစာလုံးနောက်အောင်ဝင်းခိုင်ထွက်ပြေးမှုမှာထွက်ပြေးတရားခံကိုအားပေးကူညီမှုပုံမှန်112တို့နဲ့ပါတရားစွဲဆိုဖို့ဆွဲချက်တင်နိုင်ရေးတရားလိုရှင်းနေတွေကကြိုးပမ်းနေကြတာဖြစ်ပါတယ်တရားခံရှင်းနေဘက်ကတော့တရားလိုလို့ယူဆရသူခိုင်လုံးနဲ့တက်တည်မရှိတဲ့အတွက်ဆွဲချက်မတင်ခင်မှာပဲအမှုကိုလွှတ်ပေးဖို့ဒီကနေ့တရားခွင်မှာတောင်းဆိုခဲ့ပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုတိုးလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia Set 7ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာမကြာခင်မှာထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့အမျိုးသမီးကန္တာအသိပ္ပယ်နဲ့နှီးပညာသုတဆောလွင်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ
အမေရိကန်ထိပ်တန်းလုံခြုံရေးတာဝန်ရှိသူတွေဟာသမ္မတဒေါ်နယ်ထရန့်ကိုစန့်ကျင်ဖက်လိုက်မှုရှိခဲ့တယ်လို့ဆွဆွဲထားတဲ့လျှို့ဝှက်ရုံးနဲ့မှတ်တမ်းတစ်ခုကိုအများပြည်သူသိနေအောင်ထုတ်ပြန်နိုင်အောင်သမ္မတကစီစဉ်နေတဲ့အကြောင်းအင်ဂျီရောအရာရှိတယောက်ကပြောပါရယ်မှတ်တမ်းကိုထုတ်ပြန်ပေးဖို့သမ္မတကလက်ခံထားပြီးဆုံးဖြတ်ချက်ကိုဒီကနေ့ပဲလွှတ်တော်ကိုအကြောင်းကြားဖို့အလားအလာရှိကြောင်းလည်းပြောဆိုခဲ့တာပါပါကစ္စတန်နိုင်ငံကတာလီဘန်ရဲ့ဌာနချုပ်ဖြစ်တဲ့ဆိုပြီးအာဖဂန်နစ္စတန်နိုင်ငံဘက်ကဒီကနေ့ပဲဆွဆွဲပြောဆိုလိုက်ပါရယ်တပုံးတွေကိုချိန်မုံပြင်မယ်ဆိုပြီးအပြောသက်သက်လုပ်နေမယ်စားချက်ချင်းအေးအေးယူကံပြဖို့အာဖဂန်သမ္မတအာရှက်ကာနီကရုံးမြင့်တန်ကြားကနေပြောကြားတဲ့နိုင်ငံတော်မင်းကွန်းမှာအင်ဒီဂျင်းပါကစ္စတန်ကိုတောင်းဆိုခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြို့နယ်ထားတဲ့နေရာတွေကိုထပ်မံတွေ့ရှိခဲ့ရကြောင်းသတင်းတွေနဲ့ပတ်သက်လို့နိုင်ငံတကာသံဝန်ကစိုးရင်ပူပန်မှုတွေထွက်ပေါ်လာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြို့နယ်ထားတဲ့သတင်းတွေနဲ့ပတ်သက်လို့အလွန်မင်းစိုးရင်မိကြောင်းနဲ့တွေ့ရှိခဲ့တဲ့နေရာကလည်းအင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာတွေနေထိုင်ရနေရာတွေဖြစ်နေတာတွေ့ရကြောင်းအခြေအနေကိုအနိကဆောင်ကြည့်နေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူအက်သနော်ရက်ကဝါရှင်တန်မှာသတင်းနောက်တွေကိုပြောဆိုလိုက်ကြပါဖြစ်ဖြစ်ခဲ့တဲ့အရေးနဲ့ပတ်သက်လို့ကမ္ဘာကြီးကတည်ခွင့်ရဖို့လိုတဲ့အတွက်တရားလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းမှုတွေလိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ပြောခွင့်ရသူကလည်းအလောင်းတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေထပ်မံတွေ့ရှိရတယ်လို့ဆိုတဲ့သတင်းတွေပေါ်အလွန်အမင်းစိုးရင်ကြောင်းပြောဆိုခဲ့တယ်လို့ဒီသတင်းတွေကြောင့်ရခိုင်ပြည်နယ်ကိုကုလသမဂ္ဂတာဝန်ရှိသူတွေဝင်ရောက်ခွင့်ရရှိရေးရလည်းအရေးကြီးကြောင်းပြောဆိုခဲ့ပါတယ
်ကျေးဇူးပါခင်ဗျာတရင်ချင်းညုတ်ကိုကိုအောင်လင်းပြပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA အမေရိကန်တိုင်းညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 အထိလိုင်းနိုမီတာ19.25ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့ပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.